ရသည်ဥရုပြောင်းလဲဖောက်ပြန်မှုတိုက်ဖြတ်ရေးရန်ပုံငွေတဲကိုအမေရိကန်ပြည်ထောင်စုကဒေါ်လာ3ဘီလီယံထည့်ဝင်သွားမယ်လို့အမေရိကန်ဒုသမရကမလာဟာရစ်က UAE အာရဗ်စော်ဘွားများပြည်ထောင်စုဒူဘိုင်းမြို့မှာကျင်းပနေတဲ့ကုလသမဂ္ဂရဲ့ဥရုရာသီညီလာခံဆိုင်ရာ COP28 မှာဒီကနေ့ကတိပြုပြောဆိုပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေအနေနဲ့သဘာဝဘေးဒဏ်ခံနိုင်ရှိဖို့ပတ်ဝန်းကျင်ကိုမထိခိုက်စေတဲ့တန်ရှင်းလောင်စာတီထွင်သုံးဆွဲနိုင်ဖို့အတွက် Green Climate Fund လို့ခေါ်တဲ့ကမ္ဘာလုံးဆိုင်ရာဥရုရာသီရန်ပုံငွေတွေကိုအမေရိကန်ကဒေါ်လာ3ဘီလီယံထည့်ဝင်သွားမယ်ဆိုတာကိုသူကကတိပြုပြောဆိုခဲ့တာပါ။ဥရုရာသီပြောင်းလဲမှုဆိုင်ရာပြဿနာကိုလက်တွေ့ကြကြကင်တွယ်ဆောင်ရွက်တင်နေဆိုတာကိုဒီကနေ့လက်တွေ့ပြလိုက်တာလည်းဖြစ်ပါတယ်။ဒီကနေ့စုပေါင်းလှုပ်ဆောင်မှုတွေကအနာဂတ်ဆယ်စုနှစ်ပေါင်းများစွာမှာလူသားတွေအတွက်တက်ရောက်မှုဖြစ်စေပါလိမ့်မယ်လို့အမေရိကန်ဒုသမ္မတကမလာဟာရစ်ကပြောကြားခဲ့ပါတယ်။COP28 ညီလာခံမှာအစောပိုင်းကတည်းကဥရုယာဒီပြောင်းလဲဖောက်ပြန်မှုတိုက်ဖြတ်ရေးရန်ပုံငွေတွေကိုတခြားနိုင်ငံတွေကထည့်ဝင်ဖို့ကတိပြုခဲ့တာစုစုပေါင်းဒေါ်လာ73ဘီလီယံခွဲလောက်ရှိပါတယ်။ဥရုယာဒီပြောင်းလဲမှုဆိုင်ရာပြဿနာကိုဖြေရှင်းရေးချမ်းသာတဲ့နိုင်ငံတွေကအလွန်လောက်တဲ့ရန်ပုံငွေထည့်ဝင်ခြင်းမရှိဘူးလို့ကုလသမဂ္ဂဦးဆောင်တဲ့ဒီဥရုယာဒီညီလာခံတက်ရောက်နေကြတဲ့ပညာရှင်တွေရဲ့ထောက်ပြမှုတွေလည်းရှိနေပါတယ်ခင်ဗျာ။